နိုင်ငံရဲ့စီးပွားမြို့တော်ရန်ကုန်မြို့ပါဝင်မြို့ကြီးတချို့မှာလောင်စာဆီပြက်လက်မှုတံကိုဗုဒ္ဓဦးနေမှာလဲဆိုးဝါးဆက်ကြုံတွေ့နေရကြောင်းကိုတိုင်ကြုံနေရသူတွေက VOE ကိုပြောပါတယ်ဗုဒ္ဓဦးနေမှာမနေ့9နာရီထပ်တန်းစီတာမှာကားတန်းရှည်ကြီးဖြစ်ခဲ့ပြီးစီဆိုင်အယောက်3နာရီကြာခဲ့တယ်လို့ရန်ကုန်သင်္ကန်းကျွန်းမြို့နယ်ထဲမှာနေထိုင်သူတူကပြောပါတယ်ရန်ကုန်နေရာအနှက်မှာရန်နဲ့ချီတဲ့ကားတွေဓာတ်ဆီထဲဖို့တန်းစီဆောင်ဆိုင်နေကြတာကိုလဲလူမှုကွန်ရက်ကဓာတ်ပုံတွေမှာတွေ့ရပါတယ်အာဏာသိမ်းစစ်တပ်ထိန်းချုပ်ထားတဲ့သတင်းစာမှာတော့အင်္ဂါနေ့ကစီပြက်လက်မှုဆက်တင်ခဲ့ပြီးတီလဝါစစ်ကမ်းက73စီဆိုင်တွေကိုစီပေးပို့ရမှာကြန့်ကြာမှုတွေကြောင့်လို့ဆိုထားပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်တာမရှိသေးပါဘူးရန်ကုန်မှာ73စီအများစုကိုစစ်ကမ်းကတစ်စစ်တင်သွင်းရတာပါတစ်ဖက်မှာလည်းဆန္ဒသိမ်းပြီးကြတဲ့ကပြည်တွင်းကြန့်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့နှိုင်းယှဉ်ရင်အဆမတန်ကျဆင်းနေလို့လောင်စာဆီတင်သွင်းသူတွေဟာစီဘူးတွေပေးချေနိုင်မှုအကန့်အသတ်တွေရှိနေပါတယ်ပဲခူးတိုင်းနဲ့ဟာဓာတ်ဆီဆိုင်တချို့မှာလဲစီဝဲယူသူတူးကိုလီတာ20နဲ့သာအကန့်အသတ်နဲ့ရောင်းနေကြောင်း AFP သတင်းမှာဖော်ပြထားပါတယ်။ပဲခူးနာကဖျားကြီးမျိုးကဓာတ်ဆီဆိုင်ဝင်တဲ့တူးကတော့သူတို့စီမှာစီပြတ်နေရတဲ့ဘက်လောက်ရှိနေပြီးဗုဒ္ဓုံးနဲ့မနဲ့မှာပြန်လဲဖွင့်နိုင်တယ်လို့ပြောပါတယ်။ဒါပေမဲ့အနီးနားကတခြားဆိုင်တွေပိတ်ထားလို့သူတို့မှလည်းမကြခင်စီပြန်ကုန်တော့မယ်လို့အမည်မဖော်လို့တဲ့အဲ့ဒီဝန်ထမ်းက AFP ကိုပြောထားပါတယ်ညာ။